American ဆိုရဝင်တန်းအင်အား short ချဖို့အတွက်တဝေဘေးခံထားရတဲ့ထိတ်တန့်အကြံပေးဘီလီယံတထေးကြီး Elon Musk ဦးဆောင်တဲ့အစိုးရလုပ်ငန်းများမြန်ဆန်ထိရောက်ရေးဌာန Dodge နဲ့ပူးပေါင်းလှုပ်ဆောင်မှု American အစိုးရဝင်ကြီးဌာနတွေကို American သမ္မတ Donald Trump ကအင်္ဂါနေ့မှာအမိန့်ပေးလိုက်ပါတယ်။သမ္မတအမိန့်လက်မှတ်မရေးထိုးခင် Musk နဲ့ Trump အတူအင်ဂျူရောသမ္မတရုံးခန်းမှာသတင်းစာရှင်းလင်းပွဲလုပ်ပြီးတော့ဒေသတွေရဲ့မေးခွန်းတွေကိုဖြေကြားရမှာ Elon Musk ကအစိုးရဝင်ကြီးဌာနအကြီးအကဲတွေနဲ့အတူပူတွေလှူဆောင်နေကြအောင်အခုလိုပြောခဲ့ပါတယ
် yeah we work closely with the agency heads yeah so there are sort of checks in place
ခင်ဗျားတို့ဒီအတိုင်းကျွန်တော်တို့ဝင်ကြီးဌာနအကြီးအကဲတွေနဲ့အနီးကပ်အလုပ်လုပ်နေပါတယ်ဒါကြောင့်ထိန်းကြီးတဲ့လုပ်ငန်းစဉ်မျိုးကရှိပြီးသားပါကျွန်တော်တို့ကဝင်သွားပြီးလှုပ်ချင်တာလုပ်နေတာမဟုတ်ပါဘူးဝင်ကြီးဌာနအကြီးအကဲတွေနဲ့ပူးပေါင်းလုပ်နေတာပါလို့ကမ္ဘာအချမ်းသာဆုံးဘီလီယံတထေးကြီး Elon Musk ကသူ့ရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်လို့ကာကွယ်ပြောဆိုသွားတာပါ Musk ဟာအရွေးကောက်ခံထားရသူတယောက်မဟုတ်ဘဲအမေရိကန်သမ္မတ Trump အမိန့်နဲ့အစိုးရဌာနတွေကိုဖျက်သိမ်းဖို့တာဝန်ယူထားရတာပါဝင်ကြီးဌာနတွေအနေနဲ့ Musk ရဲ့ Dodge ဌာနကဝန်ထမ်းတွေနဲ့ပူးပေါင်းပြီးတော့ဘယ်ဝန်ထမ်းတွေကို short ချနိုင်တယ်လဲဆိုတာသတ်မှတ်ဖို့နဲ့မလိုတဲ့ဌာနလုပ်ငန်းတွေကိုလုံးဝဖျက်သိမ်းဖို့သမ္မတ Trump ရဲ့အမိန့်ထဲမှာဖော်ပြထားပါတယ်ရှင်